သမ္မတဒေါ်နယ်ထရမ့်ဟာအင်္ဂါနေ့ညမှာအမေရိကန်လွှတ်တော်နေရာပေါင်းရှင်မှာပြောကြားမဲ့မင်ကွန်းဟာပြည်သူတွေလက်တွေ့ရင်ဆိုင်နေရတဲ့တကယ်စစ်မှန်တဲ့ပြဿနာတွေကိုဖြေရှင်းပေးမဲ့တိကျပြသတဲ့မင်ကွန်းဖြစ်ကြောင်းသမ္မတအင်ပြတော်အရာရှိတွေကကတိပေးပြောကြားလိုက်ပါတယ်။ပြည်သူတွေအတွက်ဘလို့အကူအညီမျိုးတွေရရှိနိုင်မယ်ဆိုတဲ့ကိစ္စကိုသမ္မတကအတိအပြည့်တင်ပြသွားမှာဖြစ်ကြောင်းအစိုးရအဖွဲ့အတွင်းကအစီအမံရရှိသူကအင်ပြတော်မှာသတင်းတောက်တွေကိုအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်။ဝါရှင်တန်စံတော်ချိန်ည9:00နာရီအခုကျွန်တော်တို့အသံလွှင့်ပြီးတနင်္ဂနွေခွဲအကြာမှာစတင်မဲ့မင်ကွန်းကိုတော့Renewal of the American Spirit. American ရဲ့စိတ်ဓာတ်ကိုပြန်လည်စမ်းသစ်ခြင်းလို့အမည်ပေးထားပြီးစီးပွားရေးအခွင့်အရေးနဲ့ American ပြည်သူတွေကိုအကာအကွယ်ပေးမဲ့ကိစ္စရပ်တွေကိုအလေးပေးပြောကြားသွားမှာဖြစ်တယ်လို့အဲ့ဒီအစီအမံအရာရှိကပြောပါတယ်။သမ္မတရဲ့မင်ကွန်းထဲမှာနိုင်ငံခြားမူဝါဒဆိုင်ရာကိစ္စရပ်တချို့ကိုလည်းထည့်သွင်းပြောကြားမှာဖြစ်ပေမဲ့တိုင်းပြည်တစ်ခုခုကိုအမည်တပ်ဖော်ပြတာမျိုးပါဝင်မှာမဟုတ်ဘူးလို့ဆိုပါတယ်။ဒါပေမဲ့ American နဲ့ Japan နိုင်ငံတို့ကဥဆောင်ပြီးနေ့အတန်ကြာဆွေးနွေးသဘောတူညီညီမှုရရှိပြီးမှအမေရိကန်ကနှုတ်ထွက်ခဲ့တဲ့12နိုင်ငံပါဝင်တဲ့ TPP Pacific ရာဝန်ဒေသနိုင်ငံများကုံသွေးရေးသဘောတူညီချက်ကဘာကြောင့်နှုတ်ထွက်ရတယ်ဆိုတဲ့အကြောင်းပြချက်ကိုလည်းသမ္မတထရန့်ကတင်ပြသွားမယ်လို့ဆိုပါတယ်။သမ္မတထရန့်အမေရိကန်လွှတ်တော်နေရာပေါင်းရှင်းမှာမကြာခင်နိုင်ပိုင်းအတွင်းပြောကြားမဲ့မိန့်ခွန်းကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လင်းပြသသွားမှာဖြစ်ပါတယ်ခင်ဗျာ။